နိုင်ငံတော်ရဲ့တိုင်ပင်ခံပို့ကိုဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့27ရာစုပင်လုံးညီလာခံမှာနိုင်ငံရေးဆိုင်ရာအချက်အလက်တွေတင်ပြနိုင်ရေးတိုင်းနယ်ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေတဲ့အချိန်တောင်ပိုင်းရှမ်းပြည်နယ်တမရော RCSS SSA ဒေသမှာတော့ဖေဖော်ဝါရီလကုန်ပိုင်းမှာရထားတဲ့ရှမ်းလူမျိုးအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေးကြသေးတဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါတယ်။ရှမ်းအဖွဲ့အစည်းတွေကတောင်ကြီးနယ်ပင်လုံးမျိုးမှာရှမ်းလူမျိုးအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်တောင်းဆိုချက်ပေါ်တမရောကခွင့်မပြုခဲ့ဘူးလို့လည်းဆိုပါတယ်။ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲအတွက်တမတော်ကနေခွင့်ပြုတဲ့နေရာမှာကျင်းပဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကနေအကြောင်းပြန်လာတာကြောင့်ရှမ်းပြည်နယ်အတွင်းနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေးချာသေးဘူးလို့တောင်ပိုင်းရှမ်းပြည်တမတော် RCSS SSC ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
ဒီတမတော်သူ့ဖက်ကနေဒီပြည်ပေးထားတဲ့အတိုင်းသာစဉ်းစားကြပါဆိုပြီးတော့အဲ့လိုပြောလာပါတယ်အဲ့နေရာတွေမှာတော့ကျင်းပလို့မဖြစ်နိုင်တဲ့ဒေသဖြစ်ပါတယ်ဒါကြောင့်မို့တောင်ကြီးမြို့နဲ့ပင်လုံးရှားတိမြို့တွေမှာကျွန်တော်တို့ကျင်းပခွင့်ပြုပါဆိုပြီးတော့ထပ်မံတောင်းဆိုထားဆက်ပြပါတယ်အကယ်၍ခွင့်ပြုချက်တွေမရဘူးဆိုရင်တော့ကျွန်တော်တို့ကဗနီးပဲဘုံမှကျင်းပနိုင်မှာမဟုတ်တော့ဘူးဆိုတာတော့သိထားပါတယ်ခင်ဗျ
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက်ရှမ်းဖွဲ့စည်းတွေကနေတောင်ကြီးပင်လုံးမြို့မှာကျင်းပခွင့်ပြုဖို့တောင်းဆိုခဲ့ပေမဲ့လည်းတမတော်စုဖွဲ့ကလည်းရှမ်းပြည်ရှေ့ပိုင်းဒေသမှာရှိတဲ့မိုင်းပန်မိုင်းတော့မိုင်းထမ်းမြို့တွေမှာဒါကျင်းပဖို့ခွင့်ပြုကြောင်း UPDGC ကစားနိုင်ငံတော်တမရယုံကနေဖေဖော်ဝါရီလ23ရက်စွဲနဲ့အကြောင်းကြားလာခဲ့တာပါ။အဲ့ဒီဆက်မှာမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုတမတော်ကခွင့်ပြုတဲ့နေရာမှာဒါကျင်းပဖို့နဲ့တမတော်နဲ့ပဲညှိနှိုင်းဖို့သဘောထားမှတ်ချက်ပေးထားပါတယ်။လက်ရှိတမတော်ကနေခွင့်ပြုထားတဲ့မိုင်းပန်မိုင်းတော့မိုင်းထမ်းမြို့တွေမှာတွာလာနေထိုင်ရေခက်ခဲရှိနေတဲ့အတွက်တောင်ကြီးနဲ့ပင်လုံမြို့တွေမှာကျင်းပခွင့်ပြုဖို့ထပ်မံတောင်းဆိုထားတယ်လို့ RCSSC ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်ကျွန်တော်တို့မှာကျင်းပလို့မရနိုင်တဲ့အနေအထားတွေအများကြီးရှိပါတယ်ဥပမာမြေရစင်းနဲ့ရေးဆွေးနွေးပွဲကျင်းပတဲ့နေရာမှာကျွန်တော်တို့လူရေပေါင်း400 500လောက်ဖြစ်ကြပြီးတော့ဆွေးနွေးကြမယ်ဆိုရင်ပြီးသွားလာရေးနေထိုင်ရေးစားရေးထောက်ရေးကအစပေါ့နော်မဆောင်ရနဲ့တဲ့အနေအထားမျိုးရှိနေပါပါဒီလက်ဆိုတော့အဲ့ဒီဒေတာကိုလာကြည့်ကြပါသူတို့ကိုယ်တိုင်ကရောက်ဘူးတလားမတည်ဘူးအဲ့ဒါအတော့တောင်းနေပါပဲဥမာမုံထောင်းမုံထားဆိုအခြေခြေအိမ်တော့မရှိတဲ့နေရာမျိုးမှာဖြစ်ပါတယ်ခင်ဗျဆိုတော့ထပ်မှန်ပြီးတော့ကျွန်တော်တို့နိုင်ငံတော်အတိုင်းပင်ခံလဲဖြစ်ကျွန်တော်တို့ UPDGC ရဲ့ဥက္ကဋ္ဌဆိုလဲဖြစ်တဲ့တော်အောင်ဆန်းစုကြည်ထံကိုဒီတောင်ကြီးမျိုးနဲ့ပင်လုံးမျိုးမှာကျွန်တော်တို့ကိုမြို့သားဆင်နိုင်ရေးဆွေးနွေးပွဲတွေကျင်းပခွင့်ပြုရလို့ကြောင်းထပ်မှန်ပြီးတော့တောင်းဆိုထားဆဲဖြစ်ပါတယ်
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကနေဦးစီးကျင်းပသွားရမှာဖြစ်ပြီးတမတော်ရဲ့သဘောထားတစ်ခုတည်းတောင်းခံနေရတဲ့အပေါ်မဖြစ်သင့်ဘူးလို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်သွဲဖက်သွေးမှုဆိုင်ကျော်ညို့ကပြောပါတယ်
အမှတ်ပေးတဲ့နေရာမှာပဲလှုပ်ရမှာလားပေါ့ဗျာဒီလုပ်ငန်းစဉ်တွေပေါ်မှာကျွန်တော်တို့လည်းပါဝင်ပတ်သက်နေတာပဲဒီတော်စုငင်းချမ်းညီလာခံအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေစီမံကျင်းပကိုကဲပိုင်ခွင့်ရှိတာ UPDGC ပါအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ဟိုဘက်စီးသဘောထားဒီဖွဲ့စည်းရဲ့သဘောထားဒီလိုလိုက်တောင်းနေရတယ်လို့ဖြစ်နေတယ်ဆိုတာကသိတော့ပုံတတန်တော့သိမှမှန်လို့ဖြစ်နေပါလေ
ရှမ်းဖွဲ့စည်းတွေရဲ့တင်ပြချက်ပေါ်မှာနောက်ပတ်မှာကျင်းပမယ် UPDGC စည်းဝေးမှာဆက်လက်ဆွေးနွေးသွားမယ်လို့လည်း UPDGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်
မပြောတာဒီသူတို့ထပ်ပြီးတော့တင်လာတယ်ဆိုတော့ကျွန်တော်တို့ဆုံးဖြတ်တာမရှိသေးဘူးခင်ဗျာရှင်းပြနေဆိုရင်ပထမဆုံးကသူတို့ခွတ်တောင်းတာလည်းပဲဟာခါမှလို့ခုလေအဲ့မှာသူတို့သဘောတူပြီးတော့လုပ်မယ်လို့ပြောတာအခုဘယ်လိုပြောနေလဲအဲ့ဒါတော့သူတို့တက်ဆိုင်ရာပြည်နယ်တွေရဲ့အခြေအနေရောက်လို့ထင်တာပဲလေနော်သူတို့လုပ်မဲ့ဒေသတွေရဲ့လူညိုရေးကိစ္စတွေပါရောက်မလို့တတ်မလို့ပြောတာလည်းဖြစ်လိမ့်မယ်ထင်တယ်ကျွန်တော်တို့အခုရှင်းပတ်လို့ဆိုရင်ကျွန်တော် UDPG စီးဝေးခေါ်မယ်လေပေါ်ပြီးဆိုတော့အဲ့ဒီမှာမှကျွန်တော်တို့သိချသိမယ်ထင်တယ်နောက်ပဲအပြောင်းလဲကိုလေ
လာမယ့်မတ်လမှာ27ရာစုပင်လုံးညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပသွားရမှာဖြစ်ပါတယ်။အဲ့ဒီညီလာခံမတိုင်းခင်မှာတိုင်းနယ်ပြည်နယ်အလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ရာထားပေမဲ့လည်းလက်တွေ့မှာ900လောက်ပဲကျင်းပနိုင်အောင်မယ်လို့ UPDGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်။အမျိုးသားနိုင်ငံရေးစစ်ဆွေးနွေးပွဲကနေထွက်လာမဲ့ရှမ်းလူမျိုးတွေရဲ့သဘောထားစုစည်းမှုတွေကိုသက်ဆိုင်ရာလုပ်ငန်းကော်မတီနဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးညီလာခံမှာပြန်လည်တင်သွင်းသွားမှာဖြစ်ပါတယ်။လက်ရှိမှာကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပိုးဘူပန်အုတ်ချခွေးရဒေသတွေမှာကျင်းပပြည်စည်းခဲ့ပြီးပဲခူးတိုင်းနေပြည်တော်တောင်ပိုင်းရှမ်းပြည်တပ်မတော် RCS ဒေသနဲ့ချင်းပြည်နယ်မှာကျင်းပဖို့ပြင်ဆင်နေစေချင်နေမှာရှိနေပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရှမ်းပြည်နယ်နီးတူချင်းပြည်နယ်မှာလည်းအစိုးရကနေတွန်းလှန်ရေးခက်ခဲတဲ့သံတလန်မြို့မှာကျင်းပခွင့်ပေးတဲ့အပေါ်မှာချင်းမျိုးသားဖွဲ့စည်းတွေကြားမှာပဝင်မကျမှုတွေလည်းရှိနေပါတယ်ခင်ဗျာ။